လက်ဆက်အဝင်ထွက်ဂိတ်တွေကိုတရုတ်နိုင်ငံဘက်ကအစစ်အစေးတင်းကျပ်နေတာကြောင့်မူဆယ်မျိုးကနေတဖက်နိုင်ငံကိုသွားရောက်အလုလုကင်ကြသူတွေနဲ့ကိုနေကအဝင်ထွက်တွေအခက်အခဲဖြစ်ကုန်ပြီးလက်ဆက်ကုန်သွယ်ရေးထိခိုက်နေရကြောင်းမူဆယ်မျိုးကန်တွေကပြောပါတယ်ဒီလိုစစ်ဆေးတာဟာနိုင်ငံကလုံထုံးလုံနီးအရဆောင်ရွက်တာဖြစ်ပြီးမူဆယ်မျိုးကကားပိတ်ဆို့မှုအခြေအနေကိုလည်းတဖက်နိုင်ငံကိုအကြောင်းကြားထားကြောင်းမြန်မာလမ်းဝကတာဝန်ရှိသူတွေကဆိုပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကိုမိုးစောသတင်းပေးပို့ပါတယ်
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကနေတရုတ်နိုင်ငံရွှေလီနဲ့ကျဲကောင်ကိုဝင်ထွက်သွားလာတာတွေကိုတင်းကျပ်လာတာဟာအခုဆိုရင်တပတ်လောက်ကြာမြင့်လာခဲ့ပြီဖြစ်ပါတယ်ဒီလိုတင်းကျပ်လိုက်တာကြောင့်သွားလာရေးအတွက်လူတွေအခက်အခဲတွေ့ရသလိုကုန်တင်ကားမောင်းသူတွေကိုပါစစ်ဆေးတာကြောင့်မူဆယ်မြို့အတွင်းမှာရင်ကျောပိတ်ဆို့တာတွေဖြစ်နေကြောင်းဒေသခံတအူးကပြောပါတယ
်ရှင်နေရတော့ဖိတ်နေတာကိုယ်မခံတာပေါ့ဝင်ခံတယ်ဟိုစစ်ဆေးတာပေါ့ဒါတော့ရပ်ပေါ်အဓိကဖြစ်တယ်အစ်စ်ဆေးများတော့ကြာတာပေါ့ကြာတော့လူကအဝင်ဆက်များတော့ဖိုက်ပါတန်းစီပြီးတောက်ရတယ်။ငနာကြီး၃နာရီလောက်ဆိုဖောက်ရတယ်အနည်းဆုံးတော့။ဒီကားကြီးရောလိုက်တိုင်းနဲ့ဖြစ်တယ်။အဲဒါကြောင့်ကားကြီးကားလိုင်းအကုန်လုံးတော့ပိတ်ပြီးဆက်တမျိုးလေးကြီး။အဲလိုအစ်စ်ဆေးများတော့ပိတ်သွားတယ်
စစ်စေးရမှာလက်ပွေယူတာအပြင်မျက်နှာကိုမှတ်တမ်းတပ်ပုံရိုက်ယူတယ်လို့ကိုရီးအချက်လက်တွေကိုပါစစ်စစ်မှတ်တမ်းတင်နေတာဖြစ်ပါတယ်။မူဆယ်မြို့ကဂိယူနာပရာဟိတအတင်းဥက္ကဋ္ဌဦးတောင်းထွန်းကတော့ဒီလိုစစ်ဆေးတာတွေဆောင်ရွက်တာဟာနှစ်နိုင်ငံမှတ်ပုံတင်ကကိုင်ဆောင်သူတွေရှိနေတာကြောင့်လို့ကြားသိရကြောင်းနဲ့အချိန်ကျကြတာကြောင့်နေဆက်ကုံတွယ်ရေးကိုထိခိုက်နိုင်ကြောင်းပြောပါတယ
်။ဒီရုပ်ကနေပြီးတော့အဲသူတို့ဗမာပြည်ထဲမှာမှတ်ပုံတင်လုပ်တဲ့လူဒီရုပ်ကမှတ်ပုံတင်လုပ်တဲ့လူသူကမှတ်ပုံတင်ကိုကိုင်တဲ့လူတွေရှိနေတဲ့အတွက်ဒီကတော့အဲ့ဒါကိုစစ်ဆေးတာလို့ပြောတယ်ဗျာ။စစ်ဆေးတာလို့ပြောတဲ့အခါကျအဲ့တော့ကမှသူကဟိုလက်တွေယူတာပေါ့နော်အဲ့မှာကြာနေတာဗျအဲ့ကျွန်တော်ကြာနေပြီးတော့ရေကြက်ကုံတွေကြီးမှလည်းထိခိုက်မှုရှိတယ်သူတို့ဒီအဲ့ဝင်တဲ့အလုပ်သမားတွေမှလည်းထိခိုက်မှုရှိတယ်နောက်ဝင်ဆွဲထုတ်တဲ့ခြေကောင်တွေကိုဝင်ဆွဲထုတ်တဲ့လူတွေမှလည်းထိခိုက်မှုရှိတယ်ရေကြက်ကုံကြီးထိခိုက်မှုရှိတယ်ဆိုတာကကားတွေတအားကြီးတန်းစီရတယ်လမ်းတွေပိတ်နေတာပေါ့နော်
ကျောင်းနိုင်ငံဘက်ကိုတွားရောက်အလုလုကင်တဲ့မြန်မာပြည်သားဟာ9သိန်းလောက်ရှိနိုင်ကြောင်းနဲ့တရက်ကိုလူ1000လောက်အဝင်ထွက်ရှိကြောင်းဒေသခံတွေကခန့်မှန်းထားပါတယ်။မူဆယ်မြို့လူဝင်မှုကြီးကြပ်ရေးဌာနကတာဝန်ရှိသူတဦးကတော့မူဆယ်မြို့မှာရင်ကျောပိတ်ဆို့တာတွေဖြစ်ပေါ်နေတဲ့အခြေအနေကိုတစ်ဖက်နိုင်ငံကိုအသိပေးအကြောင်းကြားထားပြီးဖြေရှင်းဆောင်ရွက်နေကြောင်းပြောပါတယ
်။နိုင်ငံတော်ကြီးကတော့ဒီလက်ဝေတို့နော်မျက်နှာကိုစင်ဖက်ယူတာလို့အဲ့လိုပေါ့နော်။အဲ့လိုစနေနေ့ကတော့အရာကိုဆက်လက်ဆောင်ရွက်တဲ့အချိန်ကလုံးလုံးကြတော့ဘယ်တော့မှနိုင်ငံတကာမလုပ်နိုင်ကြပါဘူးနေဆက်ဒီမှာပေါ့အရင်တော့50ကျန်ရပြီးတော့ဆက်ကန်30ပေါ့စနေ့ဒီကြောင်ဘူဝါကြောင်းရဲ့အချိန်ကြတော့အရင်တော့50ကျန်လောက်နဲ့ပြီးတယ်ဟာဆက်ကန်30ဆိုရင်ဟိုနောက်ကနောက်ဆုံးကလေကတော့သူကအချိန်ကြီးနဲ့ကြာပါမယ်တနင်္လာနေ့3လလို့ကြာပါမယ်ပေါ့ဟိုကားပိတ်စနေဖြစ်နေဆိုတာလည်းဘရုဘက်ကိုလမ်းပြောထားတယ်လေဘရုဘက်ကလည်းဒါဒီအချိန်ကိုအများဆုံးဟိုဆောင်းနေတာကြတော့အခုတော့အရင်ကတည်းကဆောင်းတော်လေးကိုညော့တော့ပါလားဒီလိုရှိတော့တို့ဒီကောင်းလာရပါတို့ချက်လာရလို့လောက်အောင်ရှင်းအောင်ညောင်းပါဘူး
။ကျုပ်နိုင်ငံဘက်ကအခုလိုစစ်ဆေးဖို့အတွက်မေလာဆန်းကရေကအကြောင်းကြားထားခဲ့တာဖြစ်ပြီးမူဆယ်မြို့မှာမေလာ12ရက်နေ့ကတိုက်ပွဲဖြစ်ပွားတာနဲ့သက်ဆိုင်မှုမရှိကြောင်းလည်းပြောပါတယ်။မေလာ12ရက်နေ့က TNLA ကတအန်းပလောင်တပ်ဖွဲ့ကမူဆယ်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးအပြန်အလှန်တိုက်ပွဲတွေကြောင့်တိစုံသူတွေတဲမှာကျုပ်နိုင်ငံသား3ယောက်ပါဝင်တယ်လို့ကျုပ်နိုင်ငံဘက်ကကြေညာခဲ့ပါတယ်။ဒါအပြင်တိုက်ပွဲကြောင့်သူတို့နယ်မြေတဲကိုကြီးစံတွေကြောက်တယ်လို့လဲကန့်ကွက်ထားပါတယ်။ကျုပ်မြန်မာနယ်စပ်တည်ငြိမ်ရေးအတွက်ပြည်ပခအတွင်ကသက်ဆိုင်ရာအင်အားစုတွေအားလုံးကိုလဲထိထိသိမ့်သိမ့်လှုပ်ဆောင်ဖို့တိုက်တွန်းခဲ့ပါတယ်။ဒီစစ်ပွဲကြောင့်မူဆယ်ကုံတွယ်ရေးလမ်းဟာရာရီရက်ဆိုင်သွားခဲ့ပေမဲ့ဒီနောက်မှာတော့ပုံမှန်ပြန်ဖြစ်ခဲ့တာပါ။လောလောဆယ်မှာမြန်မာနိုင်ငံဘက်ကကျုပ်နိုင်ငံဘက်ကိုစံတကြပြောင်းတဲ့လေယာထွက်ကုန်တွေကိုတရားဝင်ကျင်ပို့နိုင်ရေးအတွက်စာချုပ်ချုပ်ဆိုဖို့ပြင်ဆင်နေသလိုစီးပွားရေးစုံတစ်ခုကိုတည်ထောင်ဖို့အတွက်လည်းစီစဉ်ဆောင်ရွက်နေပါတယ်။ဒီလိုပြင်ဆင်မှုတွေရှိပေမဲ့ဒေတာရင်းမတည်ငြိမ်မှုနဲ့မကြာခဏဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေဆက်ကုံတွေရေးတိုးမြင့်ဖို့ဟာစိန်ခေါ်မှုတွေရှိနေကြောင်းဝေဖန်ထောက်ပြတာတွေရှိနေပါတယ်။